မြန်မာလူငယ်ကိုယ်စားလှယ်အယောက်100နဲ့ကျန်တဲ့အာဆီယံနိုင်ငံ9နိုင်ငံကလူငယ်ကိုယ်စားလှယ်100ကျော်တက်ရောက်တဲ့အာဆီယံလူငယ်ဖိုရမ်ကိုဒီနေ့မတ်လ18ရက်နေ့ကနေမတ်လ19ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။အဲ့ဒီဖိုရမ်မှာနိုင်ငံရေး၊ငြိမ်းချမ်းရေး၊ပညာရေးနဲ့လွတ်လပ်စွာပြောဆို권စတဲ့အကြောင်းအရာတွေကိုဆွေးနွေးကြမယ်လို့သိရပါတယ်ရှင်။ဖိုရမ်ကိုဦးဆောင်ကျင်းပတဲ့လူငယ်အဖွဲ့အစည်းတွေကအမျိုးသားလူငယ်ကွန်ကရစ်တာဝန်ခံကိုမိုးသွေးကဖွင့်ပွဲအမှတ်တရစကားပြောရမှာမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေအပြည့်အဝရဖို့ကြိုးစားရင်းနဲ့အာဆီယံဒေသတစ်ခုလုံးမှာလည်းဒီမိုကရေစီနဲ့ငြိမ်းချမ်းရေးရဖို့ကြိုးစားသွားကြမယ်လို့ထည့်သွင်းပြောခဲ့ပါတယ်
။အာဆီယံနိုင်ငံတွေကြားထဲမှာလည်းအခြေအနေကထပ်တူကျနေတာမဟုတ်ပါဘူး။အချို့နိုင်ငံတွေမှာတော့လူ့အခွင့်အရေးနဲ့ဒီမိုကရေစီကအတော်ကြီးကိုမြင့်မြတ်မှမှရရှိနေပြီးတော့အချို့နိုင်ငံတွေမှာတော့အမတန်ကိုနှိမ့်ကျနေတာရှိပါလိမ့်မယ်။ဆိုတော့ဒါကိုကျွန်တော်တို့အာဆီယံလူငယ်တွေချင်းချင်းရိုင်းပင်းကူညီပြီးတော့အာဆီယံပြည်သူတွေချင်းချင်းလက်တွဲပြီးတော့ကျွန်တော်တို့အာဆီယံဒေသတစ်ခုလုံးမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီရရှိအောင်ကျွန်တော်တို့အငုံကြိုးစားရမှာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့မြန်မာပြည်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေအပြည့်အဝရဖို့ကြိုးစားရင်းနဲ့အာဆီယံတစ်ခုလုံးမှာလည်းဒီမိုကရေစီနဲ့ငြိမ်းချမ်းရေးရရှိဖို့ပြည်သူကိုဖိနှိပ်တဲ့အစိုးရတွေစနစ်စိုးတွေမရှိစေဖို့ကျွန်တော်တို့ကြိုးစားသွားဖို့လိုပါတယ်
။ဒီနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးရဖို့ចောင်းသားလူငယ်တွေကြိုးပမ်းခဲ့ကြပုံကိုပြောကြရင်ကမ္ဘာကြီးကိုအရှိတောင်အာရှဆယ်နိုင်ငံတွေကလူငယ်တွေဥဆောင်တဲ့နေ့တစ်နေ့ရောက်ရမယ်ဆိုတာယုံကြည်ထားရမယ်လို့ဖွင့်ပွဲအမှာစကားပြောကြရမှာတိုင်တွန်းပြောကြခဲ့ပါတယ်ရှင်
။ကမ္ဘာကြီးဟာဥရောပနိုင်ငံတွေအမေရိကတိုက်ကနိုင်ငံတွေရဲ့ဥဆောင်မှုနောက်ကိုပဲလိုက်ခဲ့ရတာနှစ်ပေါင်းလဲကြာခဲ့ပါပြီ။ကျွန်တော်တို့အာရှသားတွေအထူးသဖြင့်ဟောဒီအရှိတောင်အာရှသားတွေလည်းမညံ့ဘူးဆိုတာပြဖို့အချိန်ရောက်ပြီလို့ကျွန်တော်ထင်ပါတယ်အဲ့ဒီအတွက်ဟောဒီအရှိတောင်အာရှဆယ်နိုင်ငံဟာပညာကိုတန်ဖိုးထားတဲ့လူအဖွဲ့အစည်းဖြစ်အောင်လက်ရုံးရည်အတွက်နှလုံးရည်ကိုတန်ဖိုးထားတဲ့လူအဖွဲ့အစည်းဖြစ်အောင်ဟောဒီမျိုးဆက်လူငယ်တွေတညီတညွတ်တဲ့ရုန်းကန်ပေးတာပါကမ္ဘာကြီးကိုတစ်ခေတ်တစ်ခါတော့ဖြစ်ဟောဒီအာဆီယံလူငယ်တွေကတစ်လှည့်ဥဆောင်တဲ့နေ့ရောက်ကိုရောက်ရမယ်လို့ကျွန်တော်တို့အားလုံးယုံကြည်ကြပါစို့
နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးမှာလူငယ်တွေရဲ့အင်အားကိုအသုံးပြုနိုင်အောင်လူငယ်တွေကိုပြုစုပြောင်းထောင်ဖို့အတွက်နိုင်ငံတော်အဆင့်လူငယ်ရေးရာမူဝါဒတွေကိုမြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံခေါင်းဆောင်တွေအနေနဲ့ချမှတ်ပေးဖို့လိုအပ်တယ်လို့ဖိုရမ်ဖြစ်မြောက်ရေးကော်မတီတာဝန်ခံကိုသက်ဆွေဝင်းကဖွံ့ဖြိုးအခမ်းအနားမှာအခုလိုပြောခဲ့ပါတယ
်ကျွန်တော်လူငယ်တွေကိုပြုစုပြောင်းထောင်ဖို့အတွက်ဆိုလို့ရှိရင်ဒီနိုင်ငံတော်အဆင့်လူငယ်ရေးရာမူဝါဒတွေဒီနိုင်ငံတော်အစိုးရအနေနဲ့ချမှတ်ပေးဖို့လိုပါလိမ့်မယ်ကျွန်တော်မြန်မာနိုင်ငံတကာနဲ့မကပါဘူး။အာဖရန်ဒီတာရင်းနိုင်ငံတွေထဲမှာလူငယ်တွေအတွက်ကိုပြုစုပြောင်းမှုမရှိသေးတဲ့ဒီနိုင်ငံတွေရှိတယ်ဆိုလို့ရှိရင်အဲ့နိုင်ငံတွေကိုကျွန်တော်မြန်မာနိုင်ငံဥက္ကဋ္ဌဖြစ်နေအချိန်မှာဒီလူငယ်တွေကိုဘယ်လိုမျိုးညှိနှိုင်းသွားဖို့အတွက်ကိုအစိုးရအနေနဲ့ထည့်သွင်းစဉ်းစားဖို့အတွက်ကိုကျွန်တော်မြန်မာနိုင်ငံအာဖရန်ဥက္ကဋ္ဌဖြစ်တဲ့အချိန်မှာတိုက်တွန်းပြောကြလို့ရပါတယ
်။ဒီဖိုရမ်မှာတိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကတက်ရောက်လာတဲ့လူငယ်ကိုယ်စားလှယ်တွေကလည်းသူတို့ဒေသတွေမှာလူငယ်တွေကြုံတွေ့နေရတဲ့အခြေအနေတွေကိုတင်ပြဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ကရားပြည်နယ်ကိုစားပြုတက်ရောက်လာတဲ့မတ်မော်ကိုမြာကဖိုရမ်မှာပါဝင်ဆွေးနွေးမဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။လက်တော်လူငယ်တွေတွေ့ကြုံခံစားနေရတဲ့အထူးသဖြင့်ပေါ့နော်အလုံးလက်မဲ့ပြဿနာရဲ့ပြီးတော့မှဒီမူရစ်ဆေးဝါးသုံးဆွဲနေတဲ့လူငယ်တွေပြီးတော့ပညာရေးအခက်ခဲပေါ့နော်ပြီးတော့ရွှေ့ပြောင်းအလုပ်သမားပေါ့နော်တကယ်ကိုဒေသမှာအခက်ခဲဖြစ်နေတဲ့အခါမှာ migrate လုပ်ပြီးတော့မှသွားရလောက်ကင်နေတဲ့လူငယ်တွေတကယ်ဟိုလက်ရှိပေါ့နော်ကြုံတွေ့နေရတဲ့အခက်ခဲတွေကိုကျွန်တော်တို့တင်ပြဖို့တော့စဉ်းစားထားပါတယ်ရှင့
်။ကချင်ပြည်နယ်ကနေတက်ရောက်လာတဲ့လူငယ်ကိုယ်စားလှယ်9ဦးတဲ့ကလူငယ်ကွန်ရဲ့ဥက္ကဋ္ဌကိုစားယုံကပြည်တွင်းစစ်နဲ့ပတ်သက်ပြီးလူငယ်တွေရဲ့ခံစားချက်တွေကိုလူငယ်နဲ့ညီညာရင်ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးသွားမယ်လို့ပြောပါတယ်
။လက်ရှိကချင်ပြည်ကခံစားနေရလူငယ်ပေါ့နော်အားလုံးကဒီစစ်မဖြစ်ခင်ကလည်းငြိမ်းချမ်းမှုကိုကျွန်တော်မရခဲ့ပါဘူး။ကျွန်တော်စစ်မဖြစ်ခင်ကလည်းဖြင်းနှိမ်ထားတာရှိပါတယ်။ဥပမာကျွန်တော်ကတန်းတူအခွင့်အရေးမရတာလို့ပေါ့နော်ဖြင်းနှိမ်မှုမရှိဘဲနဲ့ကျွန်တော်လွတ်လွတ်လပ်ငြိမ်းချမ်းနဲ့ကျွန်တော်ကိုယ်မှမြင်တဲ့အမြင်နဲ့ကျွန်တော်သွားချင်တယ်ဒါကြောင့်အစီအမံပြည့်ရင်လည်းဒီငင်းချမ်းမှုအနှစ်တရားကိုကျွန်တော်အမြန်ဆုံးခံစားချင်ပါတယ်။
၃ရက်ကြာကျင်းပမယ့်အာဆီယံလူငယ်ဖိုရမ်ကနေလူငယ်ကိုယ်စားလှယ်အယောက်20ကိုရွေးချယ်ပြီးအဲ့ဒီလူငယ်ကိုယ်စားလှယ်တွေဟာမေလာထဲမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမှာအာဆီယံခေါင်းဆောင်တွေနဲ့45မိနစ်ကြာတွေ့ဆုံဆွေးနွေးခင်ရမှာဖြစ်ပါတယ်။ဒီနေ့ဖွင့်ပွဲအခမ်းအနားကိုအစိုးရတာဝန်ရှိသူတွေ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေတက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေဖိုရမ်မှာပါဝင်ဆွေးနွေးကြမယ့်လူငယ်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်။